မနက်ကလက်ရှိနိုင်ငံရေးအခြေအနေနဲ့ပတ်သက်လို့နိုင်ငံတကာမှရောက်နေကြတဲ့မြန်မာလူငယ်တချို့အွန်လိုင်းပေါ်မှာဇွန်လ26ရက်နေ့တုန်းကဆွေးနွေးခဲ့ကြပါတယ်။ဆရာနာရှင်စနစ်အဆုံးသတ်အောင်ထုတ်ရှားနေကြတဲ့မတူညီတဲ့မျိုးဆက်တွေကြောင့်မှအမြင်ကွဲမှုတွေရှိနေသလားဆိုတာအပါအဝင်စိုးရိမ်စရာပြန်ဖြစ်လာတဲ့ COVID ကရောဂါကြောင့်လှုပ်ရှားမှုအချိန်ပြန်ကျမသွားအောင်လို့ဘယ်လိုလုပ်ကြမလဲဆိုတာကိုဆွေးနွေးခဲ့ကြတယ်လို့ဒီအွန်လိုင်းဆွေးနွေးပွဲကိုစီစဉ်သူတယောက်ဖြစ်တဲ့ကမ္ဘာလုံးဆိုင်ရာမြန်မာ့ຫນွေဦးတော်လှန်ရေး GMSR လှုပ်ရှားမှုကိုဦးဆောင်သူမတ်စုဝေကပြောပြပါရဲမြန်မာနိုင်ငံကလူငယ်တွေအပါအဝင်နိုင်ငံသားမှရောက်နေတဲ့လူငယ်တွေလက်ရှိမြန်မာနိုင်ငံရဲ့အခြေအနေအပေါ်အမြင်ဖလှယ်ဆွေးနွေးခဲ့ကြတဲ့အကြောင်းတွေနဲ့ပတ်သက်လို့မတ်စုဝေကအခုလိုပြောပြပါရဲ
အခုဒီပေါ့နော်မြန်မာနိုင်ငံလက်ရှိနိုင်ငံရေးရဘယ်အခြေအနေရောက်ပြီလဲဘယ်လောက်ထိရောက်ပြီလဲဆိုတဲ့အရာကိုဆွေးနွေးဖြစ်တယ်ပြောရရှင်ဒီပေါ့ဟိုအခု CDM ဝန်ထမ်းတွေကိုထောက်ပံ့မှုတွေရှိတယ်အဲ့ CDM ထောက်ပံ့မှုတွေကငွေစာမျိုးမရှိတော့ဘူးနှိပ်ကွေးလာတယ်ပေါ့နော်အဲ့ဒါတွေအတွက်ကိုဒီပြည်ပကလူငယ်တွေကောဒီပြည်တွင်းကလူငယ်တွေရောပေါ့နော်အဲ့ဒီဟာနဲ့ပတ်သက်ပြီးတော့ဘယ်လိုမျိုးဆက်လက်ပြီးတော့ထောက်ပံ့မလဲဘယ်လိုမျိုးဒီဖြည့်ဆည်းမှုကိုရှာမလဲဆိုတဲ့ဟာလေးကိုဆွေးနွေးဖြစ်တယ်နောက်ပြောကြလို့ရှင်အခုပေါ့နော်မြန်မာနိုင်ငံအရေးကိုဒီဒီ GMS ပေါ့နော် Global Myanmar Spring Revolution ကဒီလူငယ်တွေကနေပြီးတော့မြမအရေးကကမ္ဘာအရေးဖြစ်တဲ့ဆိုတဲ့အကြောင်းကိုတကမ္ဘာလုံးပေါ့နော်give you the site အားမလျှော်ဖို့အတွက်ကိုဒီဘယ်လိုမျိုးစုတိုင်းမှုတွေရမလဲဘယ်လိုမျိုးcampaign တွေကိုဘယ်လိုအောင်မြင်စွာလုပ်မလဲဆိုတဲ့အရာတွေကိုဒီဆွေးနွေးဖြစ်တယ်ပေါ့အဓိကကတော့နောက်ထပ်တစ်ခုကကြတော့ဒီပေါ့ generation gap ဆိုတဲ့အရာပေါ့နော် generation gap ဆိုတာကဒီဟာအခုဒီတော်လိုင်းရေးမှာကပြည်တွင်းကပြည်ပမောကဒီပေါ့နော်ဒီကိစ္စကိုကြုံတွေ့ရတယ်ပေါ့နော်ဒီ generation gap ဟိုရှေ့က generation နဲ့ဟိုအရင်တော့က generation နဲ့အခုလက်ရှိလုပ်နေတဲ့ generation တွေပေါ့နော်လူကြီးနဲ့လူငယ်ကြားရဲ့ generation gap ရှိလားမရှိဘူးလားပေါ့နော်ရှိရဆိုလို့ရှိရင်လည်းဒါကိုဘယ်လိုမျိုးဖြေရှင်းကြမလဲဘယ်လိုမျိုးလက်တွဲပြီးတော့ပူပေါင်းပြီးတော့ဒီတော်လိုင်းကြီးကိုအောင်မြင်အောင်လုပ်မလဲဆိုတဲ့အကြံလေးကိုဆွေးနွေးဖြစ်တယ်။နောက်တစ်ခုနောက်ဆုံးအနေနဲ့ကတော့အခုဒီမြန်မာနိုင်ငံမှာ COVID-19 တဖြည်းဖြည်းနဲ့တိုးမြင့်လာတယ်။အဲ့ဒီဟာရဲ့အပေါ်ပါပေါ့နော်ဒီစစ်ကောင်စီကလုံးဝကိုနေနေရှုထားတယ်။ဒီကျမကြီးကဏ္ဍကိုလည်းလုံးဝဒီလက်တွေရှုပြီးတော့ဒီအာဏာသိမ်းတဲ့ဟာကိုတိုးတိုးလုပ်နေတယ်ပေါ့နော်။အဲ့ဒါနဲ့ပတ်သက်ပြီးတော့ဒီ COVID-19 ရဲ့တတိယလိုင်းအပေါ်မှာဒီအသိပညာပေးတယ်ပြောဖြစ်တယ်ပါလို့ရှင်ဒီစိန်ခုံမှုတွေပေါ့နော်ဒီဒီ COVID-19 ညာဒီဒေါ်လာလေးကိုစိန်ခုံမှုတွေရဲ့အကြောင်းရင်းလေးတွေကိုအဓိကဆွေးနွေးဖြစ်တယ်မှာ
ဆိုတော့ညီမပြောသွားတဲ့အထက်မှာဆိုရင်ပေါ့နော်ဒီမြန်မာနိုင်ငံဒီမိုကရေစီပြန်လည်ရရှိရေလှူရှားမှုတွေမှာလုပ်နေတဲ့လူတွေတဲ့မှာလူကြီးနဲ့လူငယ်ပေါ့လေအဲ့လို generation gap တွေကိစ္စဆွေးနွေးရဲဆိုတော့အခုညီမတို့ဒီဝင်ပြီးတော့ဆွေးနွေးသူတော်တော်များများကရောသူတို့ဘယ်လိုမြင်လဲလက်ရှိဒီအမြင်တွေပေါ့နော်လှုပ်ရှားမှုနဲ့ပတ်သက်ပြီးတော့အမြင်တွေကွဲနေလားလူကြီးလူငယ်အမြင်ကွဲနေတယ်ဆိုတာမျိုးသူတို့မြင်ကြလားဘာပြောပါလဲဘယ်လိုဆွေးနွေးပြပါလဲအဲ့ဒါကို
ဟုတ်ကဲ့ဟိုဟာလူငယ်တွေအနေနဲ့ကကြတော့ပေါ့နော်ဒီ generation gap အပေါ်မှာဒီလောက်ကြီးဖြစ်ဟိုဟာပေါ့ဒီ gap မရှိဘူးလို့မြင်ကြရမှာအဓိကကတော့ဘယ်လိုလဲဆိုတော့ဒီ88တုန်းကဒီနိုင်ငံရေးအခြေအနေနဲ့အခု21ကဒီနိုင်ငံရေးအခြေအနေကကွာဟောင်းမှုတွေရှိရပေါ့နော်ဟိုတုန်းကကြတော့ဒီပါတီစုံကိုသူတို့ကဟိုဥတည်တယ်ပေါ့နော်အခုကကြတော့ဒီ generation ကကြတော့အခု generation Z လည်းဖြစ်တယ်ဘာလို့ရှင်ဒီအခုလက်ရှိ generation ပေါ့နော်အခုလက်ရှိဒီမျိုးဆက်ကကြတော့ဒီဟိုပါပေါ့ဒီအမြင့်ပြုတ်မဲ့မျိုးဆက်ဆိုပြီးတော့အဲ့လိုမျိုးတွေးကြရပေါ့နော်သုံးသပ်ကြရအဲ့ဒီအတွက်ကြောင့်မလို့ဒီ generation gap ကမရှိဘူးပေါ့နော်ဒီသူတို့ဟိုလူကြီးတွေရဲ့ guidelines လည်းလိုအပ်တယ်ဘာလို့ရှိရင်လူငယ်တွေရဲ့ဒီအားထုတ်မှုလည်းလိုအပ်တယ်ဆိုပြီးတော့မြင်ကြရအဲ့လိုမျိုးပေါ့နော်ဒီအချင်းချင်းဟို respect ပေးပြီးတော့အမှော် respect ဆိုရဲညမှာဒီလူငယ်ကလူကြီးတွေကိုဟိုလေးစားရပေါ့လေးစားတမှုပြုတယ်ဘာလို့ရှိရင်လူကြီးတွေကလည်းလူငယ်တွေရဲ့အခုဒီ technology အပိုင်းပဲဖြစ်ဖြစ်ဒီလိုမျိုးတွဲခေါ်မှုအပိုင်းပဲဖြစ်ဖြစ်ပေါ့နော်အဲ့ဒါကိုတို့တို့နဲ့ပူးပေါင်းပြီးတော့ဒီလုပ်မယ်ဆိုလို့ရှိရင်တော်လိုင်းကြီးကိုအောင်မြင်မယ်လို့အကုန်လုံးကယူဆကြရတယ်ပေါ့နော်
။နောက်တစ်ခုကကြတော့အခုဟိုညီမတို့ကဒီကမ္ဘာလုံးဆိုင်ရာမြန်မာ့ຫນွေဦးတော်လိုင်းကြီးကိုဒီနိုင်ငံတကာပေါ်ပေါ့လေအားလုံးဆက်ဆက်ပြီးတော့ချိတ်ဆက်ပြီးတော့မှလှူရှားမှုတွေလုပ်နေကြရတယ်ဆိုတော့အခုဒီဒါလည်းပထမဆုံးချိန်လုပ်တဲ့ဆွေးနွေးပွဲပေါ့လေလူနိုင်ငံဆောင်ကလူငယ်တွေပေါင်းပြီးတော့ online မှာဆုံပြီးတော့လုပ်တဲ့ဆွေးနွေးပွဲဖြစ်တယ်ဆိုတော့ဒီမြန်မာနိုင်ငံအရေးကိစ္စနဲ့ပတ်သက်ပြီးတော့ပေါ့နော်ဘလောက်ထိဒီတခြားနိုင်ငံတွေမှာနိုင်ငံဆောင်မှာရှိနေတဲ့လူငယ်တွေကသူတို့ဒီဟာကိုဟိုအဆုံးထိသူတို့ဒီရည်မှန်းချက်မရောက်ရအောင်လုပ်ဖို့အတွက်ကိုလုပ်သွားမယ်ဆိုရယ်ရည်ရွယ်ချက်တွေသူတို့ရဲ့ဒီရည်မှန်းချက်တွေကရောဘလို့မြင်ရလဲရှင်
အဓိကဒီ GMS ပေါ့နော်ဒီ Global Myanmar Spring Revolution မှာခုပါဝင်နေတဲ့လူငယ်တွေအများဆုံးအားဖြင့်ပေါ့နော်ဒီအရင်ကနိုင်ငံရေးလုပ်ဘူးတဲ့သူရှိရရှိလေဒါပေမဲ့နည်းတယ် ဟိုအဓိကကတော့ဒီအခုမှပေါ့လေဒီ February 1ရက်နေ့မှာဖြစ်ပြီးတော့ဒီအရေးတော့ပုံကြီးဖြစ်ပြီးတော့မှာထပြီးတော့ဒီနိုင်ငံအရေးကိုမြန်မာရဲ့အရေးပေါ့နော်ကိုယ့်ကိုယ့်အမိမြန်မာပြည်ရဲ့အာနိုင်ငံအရေးကိုထပြီးတော့ဒီလိုမျိုးဒီလုပ်တဲ့သူတွေများတယ်ဒါပေမဲ့အဲ့ဒီသူတွေကကောက်ရိုးမီလားဆိုတော့မဟုတ်ဘူးမအရင်တော့တော့ဒီဟိုပါနော်ကိုယ့်ပညာရေးနဲ့လည်းရုံပတ်နေတဲ့လူတွေရှိရဲလူငယ်တွေရှိပြီးကိုယ့်စာဝတ်နေရေးအတွက်နိုင်ငံခြားမှာဟိုမဖြစ်မနေရောက်ပြီးတော့ဟိုလုံနေရတဲ့လူတွေရှိတယ်။ဒါပေမဲ့သူတို့တွေကအခုဒီအရေးတော်ကြီးဖြစ်လာတဲ့အချိန်မှာငါတို့ကြီးစူးစီးရအောင်မယ်။ငါတို့တခုခုလုပ်ရအောင်မယ်ဆိုရဲဟိုအရာပေါ့ဖြစ်လာတဲ့အချိန်မှာခုနကမှပြောတဲ့ပုံစံဆိုဟိုပေါ့နော်မိခွန်းနဲ့ဆိုလို့ရှိရင်အဲဆိုရဲတော့ဘယ်လိုမျိုးအထိနောက်ဆုံးအထိဘယ်လိုအထိဟိုအဆုံးအထိသွားမလဲဆိုတော့ဒီအရေးတော်ပုံကိုဒီမပြီးမချင်းပေါ့အခုဒီအခုဆိုလို့ရှိရင်တော်လိုင်းကြီးဘက်ကဖြစ်လာပြီဒီဘက်ကနေပြီးတော့ဒီရန်ပုံငွေတွေကိုအပြည့်အဝပေါ့နော်ဒီအနောက်ကနေဘလို့အပြည့်အဝ support ပေးရမလဲဆိုတဲ့ဟာတွေကိုအာဒီလူငယ်တွေရဲ့အတွေ့အကြုံမှာအများကြီးရှိရပေါ့နော်အဲ့ဒါကိုအခုလည်းလက်ရှိတဲ့လက်တွေလည်းလုပ်နေရပေါ့ဒီဟာကိုအပြည့်အဝ support ပေးမယ်ပြောလို့ရှိရင်ပြန်လဲထူထောင်ရေးအထီးပေါ့နော်ဒီအရေးတော်ပုံဒီကအောင်ရတဲ့အချိန်ဒီပြန်လေထူထောင်ရေးဖြစ်လာတဲ့အချိန်ကဏ္ဍအထိကိုဒီလူငယ်တွေကအဆုံးထိသွားမယ်ဆိုတော့ဆုံးဖြတ်ထားတယ်မှာ
စနေနေ့ရပါတော့စနေနေ့ညလောက်တဲ့ဒီ webinar online ပေါ်မှာဆွေးနွေးပွဲမှာရောဒီမြန်မာနိုင်ငံကလူငယ်တွေရဲ့သိကျင်တဲ့အချက်တို့ရဲ့စိတ်ဝင်စားမှုပေါ့နော်ဒီမြန်မာပြည်တွင်းမှာရှိနေတဲ့လူငယ်အများစုရဲ့လက်ရှိတို့စိတ်ဝင်စားမှုစိုးရိမ်မှုကဘာလို့ရောသိရလဲရှင
်အဓိကကတော့ဒီ online ကာလမှာအပြောင်းလဲတွေပေါ့နော်အခုကပြောင်းလဲမှုကအရင်ညင်ဆန်တယ်ဒီတစ်ခါအရေးတော့ပေါ့ဟိုအရင်ညင်ဆန်တဲ့အတွက်ကြောင့်မလို့ဒီပြည်ပကလူငယ်တွေကနေလို့ပေါ့နော်ဒီဖြစ်နေတဲ့အပြောင်းလဲပုံမှာဘယ်လိုမျိုးပုံစံနဲ့လိုက်နေရမလဲဘယ်လိုပုံစံနဲ့အပြောင်းလဲတွေလှုပ်ပြီးတော့ကမ်ပိန်းတွေလုပ်ရမလဲဆိုရက်ဒီအရာကိုအဓိကလည်းဖြစ်တယ်ပြောလို့ရှိရင်အခုပေါ့တော်လှန်ရေးကာလလည်းဖြစ်သွားပြီတပိတ်ကောင်းဆောင်တွေကတပိတ်စစ်ကြောင်းနဲ့တွိုင်းသွားမယ်အဲ့လိုမျိုးပေါ့နော်တော်လှန်ရေးကိုအမျိုးမျိုးဖုံဖုံညီပုံစံမျိုးမျိုးနဲ့တော်လှန်နေကြရယ်ပေါ့ဒီပြည်ပလူငယ်တွေနဲ့ဘယ်လိုမျိုး support လုပ်ပေးရမလဲပေါ့နော်ဘယ်လိုအနောက်ဘက်ကနေပြီးတော့ထောက်ပံ့ရမလဲဆိုတဲ့အရာကိုတကယ်ပို့ပြီးတော့ဟိုပေါ့နော်အဓိကအလေးပေးပြီးတော့ဆွေးနွေးကြရယ်ပို့ပြီးတော့လည်းစိတ်ဝင်စားကြရယ်ပေါ့
ကမ္ဘာလုံးဆိုင်ရာမြန်မာ့ຫນွေဦးတော်လှန်ရေး GMSR လှုပ်ရှားမှုကိုဦးဆောင်သူမတ်စုဝေဖြစ်ပါတယ်အခုလိုမျိုးမြန်မာနိုင်ငံရဲ့အခြေအနေနဲ့ပတ်သက်လို့နိုင်ငံတကာကလူငယ်တွေအွန်လိုင်းမှာအမြင်ဖလှယ်ခဲ့ကြတဲ့ဆွေးနွေးပွဲကို GMSR နဲ့ NUG Campaign UK တို့ပူးပေါင်းဆီစဉ်ခဲ့တာပါ2020ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ NLD ပါတီကလူငယ်လွှတ်တော်ကိုဆိုလဲကိုစီတူမောင်နဲ့ကျောင်းသားကောင်းဆောင်လူငယ်လှုပ်ရှားသူကိုစီရလွင်တို့လည်းအွန်လိုင်းဆွေးနွေးပွဲမှာပါဝင်ဆွေးနွေးခဲ့ကြပါရဲ့ရှင်ကျွန်မအစီအစဉ်မှာပါ